ရိုဟင်ဂျာဒုက္ခသည်တွေအဆမတန်တင်လာတဲ့ဆက်လက်တင်းဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ပင်လယ်ပြင်မှာဒီကနေ့မြင့်မြုပ်သွားတာကြောင့်လူ15ရောက်ထပ်မင်းရင်းနှစ်တည်ဆုံသွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်တန်းချီဆောင်တပ်ဖွဲ့တာဝန်ရှိသူတို့ကိုကိုကပြီးရိုက်တာစတင်မှာရေးထားပါတယ်။ဘင်္ဂလားပင်လယ်အုပ်ကိုဖျက်ပြီးတော့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားကြတဲ့အဲ့ဒီဆက်လက်ပေါ်မှာရိုဟင်ဂျာ130ထပ်မင်းတင်ဆောင်ထားတယ်လို့ဟာမီဒူအစ္စလမ်ဆိုတဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်။လူ50ပဲဆန်းတဲ့ဆက်လီမှာ130လောက်တင်လာတာဟာလူမဆန်တာပဲလို့လည်းသူကပြောပါတယ်။ဒုက္ခတွေ83ဦးကိုကယ်တင်နိုင်ခဲ့ပြီးတော့တန်သူတွေပျောက်ဆုံးနေစေရှိပြီးဆက်လက်ရှာဖွေနေပါတယ်။အခုနှစ်မြုပ်သွားတဲ့ဆက်လီပေါ်ပါလူအရေအတွက်အတိုင်းတင်သွားတဲ့နောက်ထပ်ဆက်လီတစ်ရင်ဟာလည်းတစ်ချိန်တည်းမှာပဲထွက်သွားတယ်လို့နှစ်မြုပ်လေးကနေအသက်မသေးပဲကယ်တင်နိုင်ခဲ့တဲ့သူတို့ကပြောတဲ့အကြောင်းမစ္စတာအစ္စလမ်ကပြောပါတယ်။အဲ့ဒီဒုတိယဆက်လီကိုတော့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့ကရှာမတွေ့သေးပါဘူး။မလေးရှားဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်ဆုံးကမ်းလွန်ပင်လယ်တွင်စင်မာတင်ကျွန်းနာမှာဘင်္ဂလားဒေ့ရှ်ရဲ့တပ်တင်မောနစင်နဲ့ကမ်းခြေဆောင်တပ်ဖွဲ့တင်မောနစင်တို့ရှာဖွေကြစီဆက်လုပ်နေကြတာပါ။အသက်မသေးပဲကယ်တင်နိုင်တဲ့သူတွေထဲမှာအမျိုးသမီး46ယောက်အမျိုးသား24ယောက်ကလေး3ယောက်ပါပါတယ်။တိဆုံးသူတွေကအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့တာဝန်ရှိသူဟမီဒူအစ္စလမ်ကပြောပါတယ်။လူမောင်ခိုကူးသူတွေရဲ့တိမ်သွေးမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေမလေးရှားကိုသွားဖို့ကြိုးပမ်းခဲ့ကြတာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇာဒေသကဒုက္ခသည်စခန်းထဲမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမလေးရှားအပါဝင်တခြားနိုင်ငံကိုသွားဖို့ကြိုးစားလေးရှိပြီးအခုလို14နောက်တေဆုံးတဲ့ဖြစ်ရပ်တွေမကြာခဏဖြစ်လေရှိပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်ခံမထားတဲ့မြန်မာအစိုးရကဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုထားပါတယ်။